Czech နိုင်ငံကိုရောက်ရှိနေတဲ့နိုင်ငံတော်တာဝန်ခံပုဂ္ဂိုလ်ဒေါက်ဆန်းစုကြည်ဟာဒီနေ့ဇွန်လ၄ရက်နေ့မှာ Czech မြန်မာစုဝါရေးဖိုရမ်မှာ Czech ဝန်ကြီးချုပ်နိုင်ငံသားဝန်ကြီးတို့နဲ့အတူမိန့်ခွန်းပြောကြားခဲ့ပါတယ်။အဲ့ဒီမိန့်ခွန်းထဲမှာတော့မြန်မာနိုင်ငံမှာလာရောက်ရင်းနှီးမြှုပ်နှံကြဖို့ဖိတ်ခေါ်ခဲ့တယ်လို့ဖိုရမ်ကိုတက်ရောက်ခဲ့တဲ့ Czech နိုင်ငံမှာနေထိုင်သူသတင်းတောက်ဟောင်းကိုလင်းတန်ကပြောပါတယ
်။မြန်မာနိုင်ငံကတဲ့ဒီရင်းနှီးမြှုပ်နှံမှုတွေနဲ့ပတ်သက်လို့ Czech လုံခြုံရေးရှင်တွေကိုအများကြီးဖိတ်ခေါ်ချင်ပါတယ်တဲ့။ဘာကြောင့်လဲဆိုတော့မြန်မာနိုင်ငံဟာ potential အဖြစ်အင်းနဲ့ကောင်းတယ်ပေါ့။ဒီမှာပြောအားဖြင့်အင်္ဂါကောင်းနဲ့တရုတ်တို့အိန္ဒိယတို့ရဲ့အိန္ဒိယနိုင်ငံဖြစ်ပြီးတော့မြန်မာဟာအာဆီယံရဲ့အဖွဲ့ဝင်နိုင်ငံဖြစ်တယ်လို့ဒီပင်းဆက်နိုင်ငံလည်းဖြစ်တယ်ပေါ့နော်ဆိုလိုတာကတော့ဒီမြန်မာဟာစီးပွားရေးရင်းနှီးမြှုပ်နှံမှုအလားအလာကောင်းတဲ့အခြေခံကောင်းတဲ့အများကြီးရှိတဲ့နိုင်ငံဖြစ်တယ်ဆိုတဲ့အကြောင်းဂျပန်ကတောင်မှတူတဲ့ကားကုမ္ပဏီတောင်လာပြီးရင်းနှီးမြှုပ်နှံနေပြီဆိုတဲ့အကြောင်းချက်လုံငန်းရှင်တွေအနေနဲ့မြန်မာနိုင်ငံမှာဌာနပေါင်းစုံမှာရင်းနှီးမြှုပ်နှံမယ်ဆိုရင်အာမခံနဲ့ဒီလာရောက်ရင်းနှီးမြှုပ်နှံကြပါအနှုန်းနှစ်ဖက်ပေါ့နော်အကျိုးဖြစ်ထွန်းမှုတွေလက်တွေ့မြင်ရမှာပါဆိုပြီးတော့ဒေါက်တာစုကြည်ကအဓိကပြောတယ်ပေါ့နိ
ဒီနေ့တနေ့ထဲမှာပဲ1993ခုနှစ်ထဲကပိတ်သိမ်းခဲ့တဲ့ချက်နိုင်ငံဆိုင်ရာမြန်မာတန်ယုံပြန်လည်ဖွင့်လှစ်ပွဲကိုဒေါက်တာစန်းစုကြည်တက်ရောက်ခဲ့ပါတယ်ဒီတန်ယုံပြန်ဖွင့်မှုလွန်ခဲ့တဲ့နှစ်ပေါင်းများစွာကစဉ်းစားစီစဉ်ခဲ့တာဖြစ်ပေမဲ့အခုမှအကောင့်ထဲဖော်နိုင်တာဖြစ်တယ်လို့ဒေါက်တာစန်းစုကြည်နဲ့အတူချက်နိုင်ငံကိုလိုက်ပါလာပြီးမြန်မာတန်ယုံကိုဦးစီးဖွင့်လှစ်ပေးနေတဲ့နိုင်ငံသားရေးဝန်ကြီးဌာနနိုင်ငံရေးရာဦးစီးဌာနညွှန်ကြားမှုချုပ်ဦးစိုးဟန်ကပြောပါတယ
်ချက်နိုင်ငံမှာမြန်မာတန်ယုံပြန်ဖွင့်ဖို့တင့်ပြီဆိုကျွန်တော်တို့ခိုးတုံးကြရစဉ်းစားခဲ့ပါတယ်တို့လိုလေပြည်တွင်းလုပ်ငန်းစဉ်တွေဆောင်ရွက်နေတာနဲ့ပဲကျွန်တော်တို့အခုမှဖွင့်နိုင်တာပေါ့နော်ဘာကြောင့်လဲဆိုကျွန်တော်တို့နှစ်နိုင်ငံအကြားမှာပူးပေါင်းဆောင်ရွက်မှုတွေကတော်တော်များပါတယ်ကုန်သွယ်ရေးအရာပဲကြီးကြီးရင်းနှီးမြှုပ်နှံမှုအရာပဲကြီးကြီးပေါ့နော်နိုင်ငံတော်တိုင်ပင်ခံရဲ့ဒီစဉ်နဲ့မှာအရေးကြီးတဲ့အချက်တစ်ခုကတော့မြန်မာတန်ယုံကိုပြန်လည်ဖွင့်လှစ်နိုင်မှုဖြစ်ပါတယ်။ကျွန်တော်တို့ကိုယ်တိုင်လည်းအခုဒီမှာလာပြီးတော့ဒီအခမ်းအနားမှာကိုယ်တိုင်ပါဝင်ပြီးတော့ဖွင့်လှစ်နိုင်ခဲ့တဲ့အတွက်လည်းကျွန်တော်တို့အနေနဲ့ပို့ပြီးတော့ကျွန်တော်တို့စိတ်လှုပ်ရှားမိပါတယ်
။မနေ့ကဇွန်လ3ရက်နေ့ညနေမှာတော့ဒေါအောင်ဆန်းစုကြည်ဟာချက်နိုင်ငံရဲ့အထင်ကရဖြစ်တဲ့ရှေးဟောင်းသမိုင်းဝင် Charles University မှာမြန်မာနိုင်ငံအပါအဝင်နိုင်ငံတကာကကျောင်းသားတွေနဲ့တွေ့ဆုံပြီးတော့မိန့်ခွန်းပြောကြားခဲ့ပါတယ်။အဲ့ဒီမိန့်ခွန်းကြောင့်မြန်မာနိုင်ငံရဲ့အခြေအနေမှန်ကိုနိုင်ငံတကာကပုံနာလည်ခွင့်ရသွားလိမ့်မယ်လို့ယူဆကြအောင်အဲ့ဒီပွဲကိုတက်ရောက်ဖို့ဖိတ်ကြားခံရတဲ့ဂျာမနီနိုင်ငံဂိုသေးဖရန့်ဘတ်တက္ကသိုလ်မှာမြန်မာစာနဲ့ဗုဒ္ဓဘာသာသင်ကြားပေးနေတဲ့ကတိကတူဖြစ်သူဒေါက်တာကုတလတာမီကမိန့်ကြားပါတယ
်မြန်မာနိုင်ငံမှာလုပ်နေတဲ့ဂိုးကိုမရောက်သေးဘူးပေါ့ဒီလိုငြိမ်းချမ်းရေးတွေပฏิပက္ခတွေကွန်စတီကျူရှင်းပြင်ဖို့ဟာတွေဖိုင်နယ်ဂိုးကိုမရောက်သေးဘူးပေါ့အဲ့ဒါတွေအလုံးဝိုင်းပြီးတော့နားလည်ပေးကြဖို့နောက်တစ်ခါမှရခိုင်ကိစ္စတွေဒါတွေလည်းတက္ကသိုလ်ကြီးကအမစိုင်းလုပ်ပြီးပြောပြပါမယ်။အထင်ကတော့မလွယ်ကူဘူးပေါ့ဒါတွေနိုင်ငံကနားလည်အောင်ရှင်းပြတဲ့သဘောပါ။ဒီအကြောင်းအရာတွေကတော့ဦးစင်းတို့အတွက်တော့အများကြီးထူးဆန်းတော့မဟုတ်တော့ဒါပေမဲ့တချို့မကြားသေးတဲ့နိုင်ငံသားတွေအတွက်တော့အများကြီးအထောက်အကူဖြစ်မယ်လို့တော့ထင်တယ်။အပြင်ကသူတို့ကြားထားတာတွေကရခိုင်ကိစ္စတွေလို့ပြောလို့ဆိုလို့ရှိရင် next step ဘက်ကနေပို့ပြီးတော့မြင်နေကြတာတွေများတာ။အဲ့တော့ဒကမာကြီးကဒီလိုပြောလိုက်ခြင်းအဖြစ်ကိုမွန်လည်းလည်းမေးခွန်းနဲ့လည်းမေးခွန်းပေးလိုက်ခြင်းအဖြစ်တော့ကိုမွန်တို့နိုင်ငံအတွက်တော့အများကြီးအကျိုးသက်ရောက်မှုတွေရှိသွားမယ်လို့ထင်ပါတယ
်။ဒီသတင်းဆောင်မထုတ်လွှင့်နေချိန်မှာတော့ဒေါက်ဆန်းစုကြည်နဲ့အဖွဲ့ဟာတန်ယုံဖွဲ့ဝင်ကနေထွက်ခွာပြီးတော့ချက်သမရနဲ့တွေ့ဆုံမှုသမရအိန်နော်စီမှာရောက်ရှိနေပြီဖြစ်ပါတယ်။သမရမီလိုစီမံနဲ့တွေ့ဆုံပြီးတဲ့နောက်မှာဒေါက်ဆန်းစုကြည်နဲ့အဖွဲ့ဟာဟန်ဂေရီနိုင်ငံကိုဆက်လက်ထွက်ခွာမှာဖြစ်ပါတယ်ရှင်။